အမေရိကန်ပြည်တော်စုရဲ့ဘာသာရေးဆိုင်ရာဖက်ဒရယ်ကွန်ရှင်အဖွဲ့ဝင်၄ယောက်ကိုတရုတ်ကနာမည်ပြည့်စီးရင်သွင်းပိတ်ဆို့ရေးယူလိုက်တယ်လို့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအခုလိုပြောလိုက်ပါတယ
်။禁止上述人员入境中国，包括内地和香港、澳门。
အဲ့ဒီကွန်ရှင်အဖွဲ့ဝင်တွေကိုတရုတ်ပြည်လာခွေပိတ်ပြလိုက်ပြီးတရုတ်ဟောင်ကောင်နဲ့မကာအူမှာရှိတဲ့သူတို့ပိုင်ဆိုင်မှုတွေကိုလည်းဘာမှမလုပ်ရလို့သတ်မှတ်လိုက်တယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကျောင်းလီချန်ကပြောသွားတာပါတရုတ်နိုင်ငံသားတွေရဲ့အဖွဲ့အစည်းတွေကိုလည်းသူတို့နဲ့မဆက်ဆံရလို့တားမြစ်လိုက်ပါတယ်ဇင်ကြားမှာလူမျိုးတုံးတတ်ဖြတ်တယ်လို့ဆွဆွဲထားသူတွေပေါ်အမေရိကန်ကပိတ်ဆို့ရေးယူထားတာကိုတုံ့ပြန်တဲ့အနေနဲ့ခုလိုတရုတ်ကပြန်လည်အရေးယူလိုက်တာဖြစ်ပါတယ်ဇင်ကြားပြည်နယ်မှာနေထိုင်နေကြတဲ့လူနည်းစုမွတ်စလင်ဝီဂါလူမျိုးတွေရဲ့အချင်းကျကိစ္စကြောင့်အမေရိကန်နဲ့တရုတ်အကြားမှာတန်တမာဆက်ဆံရေးဆိုးဝါးလာခဲ့ပါတယ်တရုတ်ကမတော်မတရားလုပ်တာမရှိဘူးလို့ညင်းဆိုထားပါတယ်တရုတ်နိုင်ငံရေးသမားတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကတိုးတိုးပြီးအရေးယူနေတဲ့အပြင်လာမယ့်ဆောင်းရာသီအိုလံပစ်ပွဲကိုလည်းတန်တမာရေးရတပိတ်မောက်မယ်လို့ပြောထားပါတယ်ဒီအတွက်ကြောင့်တရုတ်ကတံပြန်အရေးယူလာခဲ့တာပါတရုတ်ကအရေးယူလိုက်တဲ့ဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ဝင်တွေကတော့ဥက္ကဋ္ဌနာဒီမန်ဇာဒုတိယဥက္ကဋ္ဌနူရီတာကဲလ်နဲ့ကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့အနူရီမာဘာဂဗားနဲ့James W. Gardo ပဲဖြစ်ကြပါတယ်